ထိုင်းမြန်မာနယ်စပ်စံပြည်နယ်တာချီလေးမြို့မှာဩဂုတ်လ28ရက်နေ့မနက်အစောပိုင်းကတည်းကဂျေးပြန်ပြီးတော့တက်လာတယ်လို့ဒေသခံပြည်သူတွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့သူတွေက VOA ကိုပြောပြပါတယ်။မဲဆိုင်ချောင်းရေကဒီကနေ့နေ့လယ်3နာရီခွဲမှာစိုးရင်ရေမထက်ကိုကျော်လွန်ပြီးတော့450စင်တီမီတာအထိတက်လာတယ်လို့ဦးလာမိုးတာချီလေးလူမှုကူညီအသင်းတာဝန်ခံတဦးကပြောပါတယ
်။ညပိုင်းတော့ရွာတယ်ဗျ။တာချီလေးကတော့ဘယ်လိုပြောမလဲ။ဟိုချောင်းနေစုံတဲ့နေရာအနေနဲ့ကြာတာပေါ့နော်မင်းညပိုင်းကတက်တာကြတော့ကျွန်တော်တို့တက်ချီလေးမျိုးဒီစိုက်တီယိုဘက်ပေါ့ကျွန်တော်တို့တက်ချီလေးကခေါ်နေစိုက်တီယိုမှာချောင်းရှိတယ်အမအဲချောင်းကနေပြီးတော့စီလာရေကတော့အဲမြို့အလဲကောင်ဝင်နေတယ်ပြီးတော့ကြတော့ဒီနေ့နေ့လယ်ပိုင်းဗတ်တိုက်ရွာတော့ကြတော့3နာရီခွဲလောက်မှာကျွန်တော်ဒီမေဆိုင်ချောင်းပေါ့နော်အကြီးဆုံးချောင်းပေါ့မေဆိုင်ချောင်းကြီးတက်လာတာပေါ့အခုနေသားတွေရောက်နေတာပေါ့3နာရီခွဲဆိုလို့ရှိရင်အမ450စင်တီမီတာလို့တက်နေတာပေါ့ဆက်တော့မတက်သေးဘူးကြလက်ရှိဒီတာတိုင်းပဲသူကရှိနေတယ်ပေါ့
ရေဘေးတင်းနေတဲ့သူတွေကိုကယ်ထုတ်ပေးနေရတယ်လို့သူတို့စားတောက်နေထိုင်ရေးအတွက်ကိုလည်းဝေးငှတာတွေလုပ်ပေးနေတယ်လို့ဆက်ပြောပါတယ
်စားတောက်တွေပါတွေဝေးရတာတွေရှိတယ်ဗျတချို့ရေနည်းရရေရပြီးဟိုတက်လာတဲ့ချိန်ဆိုတော့အိမ်တွေပါတွေဝင်တဲ့လူတွေတော့ကျွန်တော်တို့တိတွေပါတွေတော့ကယ်ထုတ်ရတာရောရှိပါတယ်ဗျဒီနေ့ဆိုရင်တော့ခုနှစ်ခုလောက်တော့ရေဝင်တယ်ဗျအမရက်ကအားလုံးတော့မဟုတ်ဘူးတစ်စိတ်တစ်ပိုင်းပေါ့ရေအနေပိုင်းတွေပေါ့ချောင်းပေးမှာရှိတဲ့နေရာတွေရှိပေါ့အဲအဲ့လိုမျိုးချောင်းပေးမှာရှိတဲ့အနေပိုင်းတွေဝင်တယ်အဲပြီးတော့လမ်းမော်ဆိုရင်တော့ကျွန်တော်တို့လမ်းမင်းလမ်းဆိုရင်200လောက်ပေါ့ရေသွားလို့ဟိုကားတွေပါဖြတ်လို့မရဘူ
းပေါ့ဩဂုတ်လထဲမှာရေကြီးတာကတော့အခုတခါနဲ့ဆို6ကြိမ်ရှိပါတယ်တာချီလေးမျိုးကမိုးရွာတာနဲ့တောင်ကျရေကျလာပြီးတော့ချောင်းရေကြောင့်ရေကြီးတဲ့တန်းကိုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်တော့နေအိမ်နေတဲ့အထီရေတက်လာတဲ့အတွက်ချက်ပြုတ်စားတောက်ဖို့နဲ့အစားအသောက်ဝယ်ယူဖို့အခက်တွေ့နေကြတဲ့အတွက်သူတို့ရေဘေးတင်နေတဲ့သူတွေကိုပရဟိတအဖွဲ့တွေကထမင်းဘူးတွေပေးဝေတာတွေရှိပါတယ်လို့ရေဘေးတင်ပြည်သူတို့ကပြောပြပါတယ
်။အရင်ရေတက်တဲ့ရက်ကွက်တွေအကုန်လုံးမဲပေါ့။သူတို့လာဝေးရေထမင်းတောက်စားထက်တွေဝင်လုံးပြီပေါ့
တာချီလေးမှာမိုးရွာတာနဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုအခုလာထဲမှာခက်ဆိတ်ဆိတ်ရင်ဆိုင်ကြုံတွေ့နေရတယ်လို့နေထိုင်သူတွေကပြောပြပါတယ်မဲဆိုင်ချောင်းရေဟာဆိုးရင်ရေမက်ထက်ကိုကျော်လွန်နေပါတယ်နောက်တစ်ရက်အတွင်းမှာတော့ပေဝက်ထက်ပြီးတော့မြစ်တက်လာနိုင်တဲ့အတွက်မြစ်ကမ်းအနီးနဲ့မြေနေပိုင်းမှာနေထိုင်တဲ့သူတွေသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်